ပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့သဘောတူလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ် NCA ကိုပြည်တော်စုညီညွတ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်တော်စုလွှတ်တော်မှာဒီဇင်ဘာလ1ရက်နေ့ကတင်သွင်းထားတာဖြစ်ပါတယ်။အဲ့ဒီစာချုပ်ကိုပြည်တော်စုလွှတ်တော်ကိုယ်စားလှယ်12ဦးကမနေ့ကဆွေးနွေးခဲ့ပြီးဒီကနေ့မှာတော့ကိုယ်စားလှယ်2ဦးကဆက်လက်ဆွေးနွေးတာဖြစ်ပါတယ်။ထန်တလန်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စာတလန်းက NCA စာချုပ်မှာပါဝင်တဲ့ Federal ပြည်ထောင်စုစနစ်ကိုအကောင့်ထည့်ဖော်လိုကြောင်းအခုလိုဆွေးနွေးခဲ့ပါတယ်
။နိပောင်60လက်နက်ကန်ရချင်းနှင့်အနှစ်သာရအဖြစ်ကိုအခွင့်အရေးအပြေဝါဇတ်စီစီရန်စာချုပ်ပါအချက်17ချအပါနံပါတ်1အဓိကစစ်မှန်သော Federal ပြည်ထောင်စုစနစ်ကိုလက်တွေ့ကျကျအကောင့်ထည့်ဖော်ဆောင်ရွက်ပေးနိုင်ပါရန်စွန့်မှန်ကောင်းတောင်းရင်းနှင့်ကုန်ချောက်ပါတယ်ရှင်။
ပြည်တွင်းလက်နက်ကိုင်ပြည်ပကကိုလက်နက်ကိုင်ပြီးဖြည့်ရှင်းလို့မရနိုင်မှုဆိုတဲ့အယူအဆအပါဝင်အရင်ကလက်မခံခဲ့တဲ့အချက်၃ချက်ကိုလက်ခံလာတဲ့အကြောင်းမြစ်ကြီးနားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကအခုလိုဆွေးနွေးပါတယ
်ပထမတစ်ချက်ကတော့နိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးကာကွယ်ရေးအဖွဲ့အစည်းများအပိုင်းကခေတ်ဆက်ဆက်တွင်တိုင်းရင်းသားများမှဆွေးနွေးတောင်းဆိုနေခဲ့တော်လဲလက်မခံခဲ့တဲ့ Federal ဆိုတဲ့ကိစ္စကိုလက်ခံခဲ့ကြခြင်းဖြစ်ပါတယ်ဒုတိယတစ်ချက်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးကပြည်ထောင်စုမှခွဲထွက်ခြင်းဆိုတဲ့အယူဝါဒကိုစွန့်လွတ်ပြီးပြည်ထောင်စုအတွင်းအတူတကွငြိမ်းချစွာပေါင်းစည်းနေထိုင်ရေးဆိုတဲ့အယူဝါဒကိုတရားဝင်ထုတ်ပြန်ကြေညာခဲ့ကြခြင်းပဲဖြစ်ပါတယ်။တတိယတစ်ချက်ကတော့ပြည်ထောင်စုအတွင်းရှိလက်နက်ကိုင်အဖွဲ့အစည်းများအားလုံးကပြည်တွင်းလက်နက်ကိုင်ပဋိပက္ခကိုလက်နက်ကိုင်လမ်းစဉ်နဲ့ဖြည့်ရှင်းလို့မရနိုင်ဘူးဆိုတဲ့အချက်ကိုလက်ခံလာခဲ့ကြခြင်းပဲဖြစ်ပါတယ်။
NCA စာချုပ်မှာပါတဲ့ရပောင်း60နဲ့ရပောင်း90တမတ်ချက်တွေဟာတိုင်းရင်းသားတွေတောင်းဆိုချက်ကိုအစိုးရအနေနဲ့ဆောင်ရွက်ဖို့သဘောတူခဲ့တာဖြစ်တဲ့အကြောင်းဦးအောင်မင်းကအခုလိုရှင်းပြပါဗျာ
NCA တွင်ပါဝင်သောရပောင်း60 90ကတ်သက်ချက်များသည်ပြည်စည်းအောင်ဆောင်ရွက်ရန်အတွက်မဟုတ်ပါစတင်လှုပ်ဆောင်နိုင်ရန်ရည်ရွယ်ထားခြင်းသာဖြစ်ပါတယ် NCA စတင်ကြီးနိုင်ခဲ့စဉ်ကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများ၏လိုလားချက်အရာNCA လက်မှတ်ရထုတ်မှုပြည်လင်းပြည်ချင်းစတင်လှုပ်ဆောင်စီလိုသည့်အတွက်အစိုးရအနေဖြင့်လက်လျောဆောင်ရွက်ခဲ့ခြင်းဖြစ်ပါလေ NCA စာချုပ်အားကြီးနိုင်ခဲ့ခြင်းသည်လည်းရွေးကောက်ပွဲဤမှဆောင်ရွက်ခဲ့ခြင်းမဟုတ်ဘဲလွန်ခဲ့သောနှစ်နှစ်ခန့်ကတည်းကအစပြုဆွေးနွေးညှိနှိုင်းခဲ့သောအချက်လက်များသာဖြစ်ကြောင်းတင်ပြလိုပါသည
် NLD ပါတီကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကနိုင်ငံရေးမူပေါင်းတွေနိုင်ငံရေးဆွေးနွေးပွဲတွေကျင်းပရင်ပါတင်ပါထိုက်သူတွေမပါမှာကိုဆိုရင်လည်းအကြောင်းမနေ့ကဆွေးနွေးထားတာရှိပါတယ် NCA စာချုပ်ကိုမနေ့ကကိုယ်စားလှယ်12ဦးဒီကနေ့ကိုယ်စားလှယ်2ဦးစုစုပေါင်း14ဦးဆွေးနွေးပြီးမှဥအောင်မင်းကတန်လှယ်ရှင်းပြခဲ့ရမှာကန့်ကွက်သူမရှိတဲ့အတွက်အတည်ပြုခဲ့ပါတယ်